ရှမ်းပြည်နယ်မြောက်ပိုင်းကိုးကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကိုင်မှာအခြေစိုက်တဲ့ဒေသကုကဲမှုစစ်ဌာနချုပ်ဓာကာဆလောက်ကိုင်နယ်ပူပေါင်းတပ်တွေဟာကိုးကန့်တက် MNDA နဲ့ညှိနှိုင်းပြီးတော့ဆုတ်ခွာသွားပြီဖြစ်တာကြောင့်လောက်ကိုင်မြို့ကို MNDA ကထိန်းချုပ်လိုက်ပြီဖြစ်ပါတယ်။အဓိကကတော့သူတို့ရိတ်ခါပြက်လက်လာတာကြောင့်ဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းတွင်းမှာရှိတဲ့ဟိုပန်နဲ့ပန်လုံဒေသကစစ်ကောင်စီတပ်တွေလည်းရုတ်သိမ်းသွားပြီးတော့မဟာမိတ်တပ်တွေဝင်ရောက်လာနေပြီဖြစ်ပါတယ်။ရှမ်းမြောက်ဒေသကနောက်ဆုံးစီရင်အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်
။ကိုကန့် MNDA တပ်ကပြီးခဲ့တဲ့နှစ်နိုဝင်ဘာလ14ရက်နေ့မှာလောက်ကိုင်မြို့ကိုသိမ်းယူမယ်လို့ကြေညာပြီးတဲ့နောက်ဒီဇင်ဘာတတိယပတ်လောက်မှာလောက်ကိုင်မြို့ကိုဝိုင်းပတ်ပိတ်ဆို့တိုက်ခိုက်ခဲ့တာပါ။ဇန်နဝါရီလ4ရက်နေ့ညမှာလောက်ကိုင်ဒါကာဆနဲ့ပူပေါင်းတပ်တွေအားလုံးဆုတ်ခွာသွားတာဖြစ်ကြောင်း MNDAA ထိပ်ပိုင်းခေါင်းဆောင်နေတဲ့နီးစပ်သူတူက VOA ကိုပြောပါတယ်
။ကိုကန့်လောက်ကိုင်ဖက်မှာရှိတဲ့ဒါကာဆရောအဲ့ဒီရှိတဲ့ဒါကအားလုံးဆုတ်လိုက်ပြီ။မနေ့ကညညစနေရောအဲ့ဒီထက်မှာရှိတဲ့လောက်ကိုင်ဒါကာဆကလဲပါတယ်တာငါငါလဲပါတယ်စကခ14ပါတယ်စကခ16ပါတယ်စကခ12ပါတယ်အဲ့ဒါအလုံးဆက်လိုက်ပြီးသူတို့ညလိုက်ပြီးမှပုဂံထွက်ခွင့်ပေးတယ
်လောက်ကန်ကထွက်ခွာသွားသူတွေမှာအရာရှိနဲ့တခြားအဆင့်128ယောက်စစ်သည်2100ကျော်နဲ့အိမ်တော်သည်မိသားစုဝင်1500ကျော်တို့ပါဝင်ပြီးသူတို့ကိုဝဒေတာကတဆင့်ထွက်ခွာခွင့်ပေးခဲ့တာဖြစ်ပါတယ်လောက်ကန်ဒါကာဆနဲ့ပူပေါင်းတပ်တွေအခုလိုလောက်ကန်ကနေဆုတ်ခွာသွားရတာဟာအဓိကရိတ်ခါပြက်လက်တာကြောင့်ဖြစ်တယ်လို့လည်းဆက်ပြောပါတယ်
။အဓိကရိတ်ခါမရှိတော့ဘူးလောက်ကရာစံတွေပြုတ်လို့မရတော့ဘူးလေ။ကွင်းလုံးဖြဲ့ပြီးမှချစ်ချိုခေစားကာလံပြက်ပြီ။နောက်ပြီးမှကြောင်တဲ့ရန်လုံးတိုင်းကိတ်တစ်ခုကိပော့တစ်ခုပဲကြောင်နေမို့လား။ဒီကိတ်တော့လေလွန်ထက်တဲ့အဲလောက်ဝဲလောက်ကိုကန်တာတွေဝင်တင်းလိုက်ပြီလေ။ဝင်တင်းလိုက်ပြီဆိုတော့သူကစားစရာတွေလည်းမရှိတော့ဘူး။စံနဲ့လောက်ကရာတို့စံပြက်ပြီလေ
။လောက်ကန်ကနေလာရှိုးဘက်ကဆက်သွယ်တဲ့လမကြီးဘော်ကချင်းရွှေဟော်ကိုအမန်ဒီအေကပြီးခဲ့တဲ့နှစ်အော်တိုဘာလ28ရက်နေ့2029စစ်စင်ရေးဆက်ဆာချင်းမှာတင်ယူခဲ့တာပါ။ကွမ်းလုံမြို့ကိုတော့နိုဝင်ဘာလ12ရက်နေ့မှာတင်ယူခဲ့ပြီးလောက်ကိုင်မြို့ရဲ့တရုတ်ပြည်ထွက်ပေါက်ဖြစ်တဲ့ရန်လုံးကြိုင်ဂိတ်ကိုတော့ဒီဇင်ဘာလ18ရက်မှာတင်ယူခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့အဝကိုပိုင်အုပ်ချုပ်ခွင့်ရဒေသကဟိုပန်မြို့ကိုညီတော်မဟာမိတ်တွေဝင်ရောက်လာကြောင်းရှမ်းမြောက်ဒေသခံတဦးကပြောပါတယ
်။ဘာဖြစ်ရတော့ဒီမနေ့မနာရင်လို့ပြောရလား3နာရင်လို့ပြောရလားမသိဘူးဒီမနေ့ဝင်လာပြီ။ဒီကောကဟိုမဟာမိတ်တို့ကလည်းဟိုပန်ထဲမှာရောက်ပြီ။ဒေသကြီးတွေတဘောပေါ့
ဟိုပန်နဲ့ပန်လုံကစစ်ကောင်စီတပ်တွေရုတ်သိမ်းသွားပြီဖြစ်ကြောင်းနဲ့ဟိုပန်မြို့အတွင်းကိုညီနောင်မဟာမိတ်အဖွဲ့တွေနဲ့အတူ UWSC ဝါတပ်ဖွဲ့တွေလည်းဝင်ရောက်တပ်ဆွဲနေရယူထားပြီဖြစ်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဟိုပန်မြို့ဟာဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းရဲ့မြို့တော်ဖြစ်ပါတယ်ပန်လုံမြို့ကတော့ဟိုပန်မြို့နယ်မှာရှိပြီးမိုင်းမောမြို့နယ်အစပ်မှာတည်ရှိတာပါဒီကနေ့မနေ့9နာရီခွဲလောက်မှာမုံမိတ်မြို့နယ်အတွင်းမှာရှိတဲ့စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ21နဲ့ခလာယာ113တို့အခြေစိုက်ထားတဲ့စင်ကင်ခေါ်ကြံကန်တပ်စခန်းကိုတင်ယူလိုက်ကြောင်း PSLF TNLA ကသတင်းထုတ်ပြန်ထားပါတယ်စင်ကင်စခန်းကိုဒီလ3ရက်နေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်တိန်နီနဲ့ကြောင်မဲမြို့တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းညီနောင်မဟာမိတ်3ဘက်ကသတင်းထုတ်ပြန်ထားပါတယ်ညီနောင်မဟာမိတ်၃ဘက်ကတော့လောက်ကန်ဟိုပန်နဲ့ပန်လုံကိုတင်ယူတယ်ဆိုတာကိုအတိပြုထုတ်ပြန်ကြေညာတာမရှိသေးသလိုစစ်ကောင်စီဘက်ကလည်းရှမ်းမြောက်ဒေသသတင်းတွေနဲ့ပတ်သက်လို့ထုတ်ပြန်တာကိုတော့မတွေ့ရသေးပါဘူးခင်ဗျာ